Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2014ခုနှစ်မတ်လ2ရက်နေ့တနင်္ဂနွေနေ့ညနေပိုင်း VOE မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချက်မြေ့ကြပါစေရှင်ကျွန်မကသင်္ကီထိုက်ပါ
ကျမဆုမြတ်မမရှင်ယူကရိန်းနိုင်ငံလုံခြုံရေးနဲ့ဘိုင်ဒန်တည်ထောင်ခံရေးအတွက်လို့ဆိုပြီးတော့ယူကရိန်းနိုင်ငံမှာအရန်တပ်သားတွေကိုဆင့်ခေါ်လိုက်ပါတယ်။ဟောင်ကောင်မှာတော့ထောင်နဲ့ချီတဲ့သတင်းတောက်တွေဒီကနေ့ဆန္ဒပြခဲ့ကြပါတယ်။ဒီလိုနိုင်ငံတကာသတင်းတွေကိုမမိုးဖြူနဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။နေပြည်တော်မှာဒီကနေ့စပြီးတော့ကျင်းပနေပြီဖြစ်တဲ့ဘင်္ဂလားပင်လယ်ဝဒေသတွင်ကဏ္ဍဆောင်နီးပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုကနေဦးအစီအစဉ်ဘန်စတက်ညီလာခံမှာဘယ်အကြောင်းအရာတွေစတင်ဆွေးနွေးနေကြလဲဆိုတာကိုအရေးဆုံးတင်ပြပေးမှာဖြစ်တယ်လို့ဒီလကုံမှာစတင်တော့မယ်ပြည်လုံးချုပ်သကောင်စီရင်ကောက်ယူမှုနဲ့ပတ်သက်ပြီးတော့လည်းတင်ပြပေးဖို့ရှိပါတယ်
။ဒိုင်းနာရီရဲ့စိုးရိမ်ပူပန်မှုအခက်အခဲတွေများရှိသွားနိုင်မလား။နောက်တစ်ခါဒီအလားဒီထဲမှာမရှိတဲ့အတွက်စီးရင်ထဲမှာမပါတော့ဘူးဆိုတဲ့ဟာမဟုတ်ပါဘူး
။မြန်မာငင်းချင်းရေးစင်တာကဥညိုအောင်မြင့်ရဲ့ပြောကြားချက်ပါ။နောက်ဟောင်ကောင်ကဖမ်းဆီးထားတဲ့စင်စွဲတွေကိုမီးရှို့ဖျက်ဆီးတော့မယ်ဆိုတဲ့အကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။ခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မမိုးဖြူတို့ကကြီးညာပေးကြပါအောင်ရှင်။
ယူကရိန်းနိုင်ငံတောင်ပိုင်းခရိုင်းမီးယားဒေသမှာတပ်တွေဖြန့်ချထားဖို့ရုရှားလွှတ်တော်ကခွင့်ပြုလိုက်ပြီးတဲ့နောက်ယူကရိန်းနိုင်ငံကဒီအရန်တပ်သားတွေကိုဆင့်ခေါ်လိုက်ပါတယ်ယူကရိန်းနိုင်ငံရဲ့လုံခြုံရေးနဲ့ပိုင်နက်တီးတန့်ခိုင်မြဲရေးကိုကာကွယ်ဖို့အတွက်အခုလိုဆောင်ရွက်တာဖြစ်တယ်လို့ယူကရိန်းထိုက်တန်းလုံခြုံရေးတာဝန်ရှိသူအန်ဒရီဘာရုကပြောပါတယ်အင်ယူရိုရဲ့အဆိုယူကရိန်းမှာဖြစ်နေတဲ့အခြေအနေတွေအပေါ်မှာအင်မတန်စိုးရိမ်တဲ့အကြောင်းထုတ်ဖော်ပြောဖို့သမ္မတဘဲရက်အိုဘားမားကရုရှားသမ္မတဗလာဒီမီယာပူတင်ကိုစနေနေ့ညရုံးကမိနစ်60လောက်ကြာအောင်လို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပါတယ်။ယူကရိန်းရဲ့အချုပ်အခြာအာဏာနဲ့နိုင်ငံတကာဥပဒေကိုရုရှားနိုင်ငံကပြောင်ပြောင်တင်းတင်းချိုးဖောက်နေတယ်လို့သမ္မတအိုဘားမားကသမ္မတပူတင်ကိုပြောခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောပြပါတယ်။ရုရှားနိုင်ငံဆိုချီမျိုးမှာဒီနှစ်ကုန်ကျင်းပဖို့ရှိတဲ့အင်အားကြီး၈နိုင်ငံရဲ့ G8 ထိပ်စီးပွားရေးထိပ်သီးဆွေးနွေးပွဲကိုအမေရိကန်ပြည်ထောင်စုကတက်မှာမဟုတ်ဘူးလို့လည်းသမ္မတအိုဘားမားကပြောခဲ့ပါတယ်။ခရိုင်းမီးယားမှာပဲဖြစ်ဖြစ်ယူကရိန်းအရှေ့ပိုင်းမှာပဲဖြစ်ဖြစ်အကြမ်းဖက်မှုတွေရှိလာရင်ရုရှားလူမျိုးတွေကိုကာကွယ်ဖို့ရုရှားအစိုးရမှတာဝန်ရှိတယ်လို့သမ္မတပူတင်ကပြန်ပြီးတော့ပြောခဲ့တဲ့အကြောင်းရုရှားသတင်းအေဂျင်စီတွေကဖော်ပြပါဗျ။ဖြစ်နေတဲ့ကိစ္စကိုဖြေရှင်းဖို့ကနိုင်ငံတကာဂျောင်းဝင်ဆေးဆက်သူတွေကနေတဆင့်ယူကရိန်းအစိုးရနဲ့ဓာတ်ရိုက်ဆွေးနွေးတာဟာအသင့်တော်ဆုံးပဲလို့အမေရိကန်သမ္မတကရုရှားသမ္မတကိုပြောကြားခဲ့ပါဗျရှင်
။ပါကစ္စတန်နိုင်ငံမှာအစိုးရနဲ့ညီညာရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အတွက်တစ်လကြာအပြည့်ခတ်ရက်စဲထားမယ်လို့ပါကစ္စတန်တာလီဘန်အဖွဲ့ကပြောဆိုလိုက်ပါတယ်။တာလီဘန်အဖွဲ့ခွဲတွေအားလုံးအပြစ်ခတ်ရစဲရေးကိုလိုက်နာဖို့ညွန်ကြားထားပြီလို့အဖွဲ့ခွဲပြောခွင့်ရသူရှဟီဒူလရှဟစ်ကစနေနေ့ကပြောဆိုပါတယ်။ဒီကြေညာချက်ဟာတိုးတက်မှုတစ်ခုဖြစ်တယ်လို့အစိုးရညီညာရေးစစ်ဆေးညှိနှိုင်းမှုတွေဘက်ကမှတ်ချက်ပေးပါတယ်။ပါကစ္စတန်အနောက်မြောက်ဘက်မှာအစိုးရတပ်ဖွဲ့ဝင်23ယောက်ကိုတတ်ဖြတ်ခဲ့တယ်ဆိုရဲအကြမ်းဖက်သမားတွေရဲ့ကြေညာချက်ထွက်လာပြီးချိန်မှာအစိုးရဘက်ကအရင်လုပ်ခဲ့တဲ့ငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းမှုတွေကိုဆိုင်းငံ့ခဲ့တာဖြစ်ပါတယ်။မကြာခင်ရက်ပိုင်းတွေအတွင်းကတော့စစ်သွေးကြွတွေပုန်ခိုနေနိုင်တယ်လို့တန်တရားရှိတဲ့အနောက်မြောက်ဒေသကိုအစိုးရတပ်ဖွဲ့ဝင်တွေကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။စစ်သွေးကြွအခြေစိုက်စခန်းတွေကိုထိုးစစ်အပြစ်ဆင်နွှဲဖို့ဝန်ကြီးချုပ်နဝပ်ရှရစ်ကအမိန့်ပေးခဲ့တယ်ဆိုတဲ့ကောလာဟလတွေလည်းထွက်ပေါ်ခဲ့ပါတယ်။ပါကစ္စတန်တာလီဘန်အဖွဲ့ကလက်ရှိအစိုးရကိုဖြုတ်ချပြီးနိုင်ငံတလွှာအစ္စလမ်အမာဂန်တပ်ဖွဲ့တွေထူထောင်ညင်တာဖြစ်ပြီးတော့စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်နိုင်ငံထဲမှာလူထောင်ပေါင်းချီတိုက်ဆုံခဲ့ရပါတယ
်။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းမှာဒီကလေးငယ်တွေကိုပိုလီယိုရောဂါကာကွယ်ဆေးတိုက်ကျွေးဖို့သွားတဲ့ကျန်းမာရေးအဖွဲ့ကိုလိုက်ပြီးတော့ဆောက်ရှောက်တဲ့လုံခြုံရေးအရာရှိ17ယောက်ဟာတနက်သမားတွေရဲ့လက်ချက်နဲ့တိုက်ဆုံသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ခိုင်ဘာဖောက်ထွန်ကွာဒေသမှာတိုက်ခိုက်မှုဖြစ်ခဲ့တာပါ။ပြစ်ခတ်သွားတဲ့တနတ်သမားတွေကဘယ်ကလဲဆိုတာကတော့အသေးအချာမသိရသေးပါဘူး။ကလေးငယ်တွေရဲ့အသက်ကိုကာကွယ်နိုင်မဲ့ပိုလီယိုကာကွယ်ဆေးတိုက်ကျွေးဖို့အတွက်ကျန်းမာရေးဝန်ထမ်းတွေလာကြတာဖြစ်ပြီးတော့အခုလိုတပ်ဖြတ်တာဟာဒီဒေသရဲ့အစဉ်အလာကိုချိုးဖောက်တာဖြစ်တယ်လို့ပြည်내အုပ်ချုပ်ရေးမှူးရှုခါဒူလာခမ်ကပြောပါတယ်။ကျန်းမာရေးဝန်ထမ်းတွေဟာတရှိုးတွေဖြစ်တဲ့မွတ်စလင်ကလေးတွေကိုမျိုးဆက်မပွားနိုင်အောင်လို့ဆေးလာကျွေးတာဖြစ်တယ်လို့တချို့ဘာသာရေးခေါင်းဆောင်တွေကဆွဆွဲနေပါတယ်။ကမ္ဘာပေါ်မှာပါကစ္စတန်အာဖဂန်နစ္စတန်နဲ့နိုင်ဂျီးရီးယားနိုင်ငံ၃ခုမှာပဲပိုလီယိုရောဂါအမြင့်မပြတ်သေးတာဖြစ်ပါတယ်ရှင်
VOA American တာညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ line meter 16 kHz 1053ည line meter 19 kHz 15555 line meter 25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ကဏ္ဍဆောင်နည်းပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာဘင်္ဂလားပင်လယ်အော်နိုင်ငံများ BIMSTEC အဖွဲ့တာဝန်ရှိသူတွေရဲ့စီးပွားပွဲကိုဒီကနေ့နေပြီးတော့မှစတင်ပြီးတော့ကျင်းပပါတယ်။ BIMSTEC အဖွဲ့အတွက်ပထမဆုံးအကြိမ်အတွင်းရေးမှူးချုပ်ကိုရွေးချယ်ပြီးတော့အတွင်းရေးမှူးချုပ်ယုံအဖွဲ့ထားနိုင်ရေးကိစ္စကိုအဓိကထားဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။ BIMSTEC အဖွဲ့နိုင်ငံသားရေးဝန်ကြီးအဆင့်ဆွေးနွေးပွဲကိုတော့တနင်္လာနေ့မှကျင်းပမှာပါ။မလ၄ရက်နေ့အင်္ဂါနေ့မှာတော့ဒီအဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲကိုကျင်းပမှာဖြစ်ပါတယ်မြန်မာ၊ထိုင်း၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊သီရီလင်္ကာ၊ဘူတန်နဲ့နီပေါ်နိုင်ငံစတဲ့အဖွဲ့ဝင်9နိုင်ငံပါဝင်တဲ့ BIMSTEC အဖွဲ့မှာလက်ရှိမြန်မာနိုင်ငံကအလှည့်ကျဒုက္ခတာဝန်ယူထားတာဖြစ်ပါတယ်ရှင
်တရုတ်နိုင်ငံတောင်ပိုင်းကူမင်းမြို့တော်ကမြေထားဗူရိုင်ယုံတစ်ခုမှာအ내ရန်ဝတ်စုံတွေဝတ်ထားတဲ့အမည်မသိလူ၁၀ယောက်ဝင်းပြီးတော့တိုက်ခိုက်ခဲ့တဲ့အတွက်လူ33ယောက်ထက်မနည်းသေဆုံးပြီး130ကျော်ဒဏ်ရာရရှိခဲ့ပါလေ။သေဆုံးသူတွေထဲမှာတစားကံပြည်သူ29ယောက်နဲ့အတူတိုက်ခိုက်သူ4ယောက်လည်းပါဝင်ပါလေ။တိုက်ခိုက်သူတွေကတစ်ယောက်ကိုလက်ရဖမ်းဆီးနိုင်ပြီးတော့4ယောက်ကတော့ပစ်ခတ်မှုတွင်မှသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ဝင်တွေကပြောဆိုပါလေ။ကျန်တဲ့တိုက်ခိုက်သူတွေကိုဖမ်းဆီးနိုင်မှုအတွက်ဆက်ပြီးတော့ရှာဖွေနေဆဲဖြစ်ပါလေ။တိုက်ခိုက်မှုဖြစ်ပွားတဲ့နေရာကဓာတ်ပုံတွေအရသွေးလူးလူးဖြစ်နေတဲ့သေဆုံးသူတွေရဲ့ရုပ်လောင်းတွေကျမ်းပြင်ပေါ်ပြန့်ကျဲနေတာတွေ့ကြရပါလေ။ဝစ်စုံမဲဝစ်ထားတဲ့တိုက်ခိုက်သူတွေဟာဘူရာယုံင်းကိုရုတ်တရက်ပြေးဝင်လာပြီးတော့ခီးသည်တွေကိုဓာတ်နေထိုးတိုက်ခိုက်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောဆိုပါလေ။အခုတည်းထိတော့ဒီတိုက်ခိုက်မှုကဘယ်သူလက်ချက်ဖြစ်တယ်ဆိုတာထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။ဒါပေမဲ့ဒီတိုက်ခိုက်မှုဟာရှင်ချင်းခရိုင်အနောက်ဖျားကသူတို့အခေါ်အစ္စလမ်အစွန်းရောက်ခွဲထွက်ရေးသမားတွေရဲ့လက်ချက်ဖြစ်မယ်လို့တာဝန်ရှိသူတွေကပြောဆိုကြပါလေ
။ဟောင်ကောင်မှာသတင်းလွတ်လပ်ခွင့်ရှိဖို့နဲ့သတင်းတောက်တွေအပေါ်အကြမ်းဖက်မှုကင်းဝေးဖို့အတွက်ထောင်ထဲချတဲ့သတင်းတောက်တွေဟာဒီကနေ့တောင်းဆိုဆန္ဒပြခဲ့ကြပါရယ်။ဟောင်ကောင်သတင်းစာတိုက်ကအက်ဒီတာချုပ်ဟောင်တယောက်ပုတ်ထူးနေတော့ကဓာတ်ခုတ်ခံရလို့ပြင်းပြင်းထန်ထန်ဒဏ်ရာရသွားပြီးတဲ့နောက်မှာအခုလိုမျိုးလမ်းပေါ်ထွက်ဆန္ဒပြပွဲတွေဖြစ်ပေါ်လာခဲ့တာပါ။တရုတ်ပြည်မှာကြီးအစိုးရရဲ့ဝင်ရောက်ဆွဲဖက်မှုရှိနေတယ်ဆိုတဲ့ကိစ္စအပေါ်မှာဟောင်ကောင်တာဝန်ရှိသူတွေဘက်ကသတင်းစာရှင်းလင်းပွဲလုပ်ဖို့တောင်းဆိုတဲ့အနေနဲ့သတင်းထောင်ပေါင်းများစွာဟာဟောင်ကောင်အစိုးရရုံးချုပ်ရှိရာကိုတွားရောက်ဆန္ဒပြခဲ့ကြပြီးနောက်ပြက်မှာသတင်းထောက်ကေဗင်လျောင်ဓာတ်နဲ့တိုက်ခိုက်ခံခဲ့ရတာပါဒီကနေ့မှာတော့အ내ရောင်အင်ဂျီတွေကိုဝစ်ဆင်ထားကြတဲ့ဆန္ဒပြသူတွေကသတင်းထောက်အလုံးကိုတပ်ပစ်လို့မရပါဘူးဆိုတဲ့စာရန်ပါဆိုင်ပုတ်တွေကိုကင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်သတင်းလွတ်လပ်ခွင့်တင်ကြတာအပြာရောင်ဖဲကြိုးတွေကိုလည်းတက်ဆင်ထားကြပါရဲ။ဟောင်ကောင်ရဲ့သတင်းလွတ်လပ်ခွင့်ဥပဒေဟာသတင်းလွတ်လပ်ခွင့်အတွက်တကယ်ပဲအကာအကွယ်ပေးထားရဲ့လားဆိုတာကိုလည်းမေးခွန်းထုတ်နေကြပါရဲ။သတင်းသမားတွေဟာစိုးရိမ်နေကြပေမဲ့ငုံခန့်နေမှာမဟုတ်ဘူးလို့ဟောင်ကောင်သတင်းတောက်များအသင်းဒုတိယဥက္ကဋ္ဌကပြောပါရဲရှင်
။လာမယ့်သတင်းပတ်အင်္ဂါနေ့မှာဗင်နီဇွဲလားသမ္မတနီကိုလတ်စ်မဒူရိုကိုလက်မှတ်ထွက်ဆန္ဒပြတဲ့ကျောင်းသားတွေကောင်းဆောင်နဲ့ဆန္ဒပြသူတွေပေါ်နှိမ်နှင်းမှုတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ဟာဗင်နီဇွဲလားနိုင်ငံသားရေးဝန်ကြီးအီလီယက်စ်ဂျူအိုနဲ့ဂျနီဗာမြို့မှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဗင်နီဇွဲလားနိုင်ငံသားရေးဝန်ကြီးအီလီယက်စ်ဂျူအိုဟာကျောင်းသားလူငယ်တွေကောင်းဆောင်နဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဖွဲ့ကိုလည်းရှင်းလင်းတင်ပြဖို့ရှိပါတယ်။ဗင်နီဇွဲလားအစိုးရကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဘယ်တိုင်းတာအထိလှုပ်ဆောင်နေပြီဆိုတဲ့အချက်နဲ့ဖြစ်ပြီးခဲ့တဲ့ပြဿနာတွေကိုပြေလည်စေဖို့ဘယ်လိုဆောင်ရွက်မှုတွေလုပ်နေပြီဆိုတဲ့အချက်တွေကိုဒီတွေ့ဆုံပွဲမှာနိုင်ငံရေးဝန်ကြီးအနေနဲ့ရှင်းလင်းတင်ပြနိုင်လိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာဗင်နီဇွဲလားသံအမတ် George Valero ကစနေနေ့ကရေဒီယိုတွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောဆိုသွားပါတယ်။ဗင်နီဇွဲလားနိုင်ငံမှာနိုးနယ်ဂျုံလိုအဓိကအစားအစာတွေပြတ်လတ်နေပြီးငွေကြေးဖောင်းပွမှုနဲ့ရာဇဝတ်မှုကင်းနေမြန်မာတိုးဝှနေတဲ့အတွက်သမ္မတမဒူရိုရာထူးကနှုတ်ထွက်ဖို့ဆန္ဒပြသူတွေကတောင်းဆိုကြတာဖြစ်ပါတယ်။သမ္မတဟောင်ယူဂိုချဲဗစ်နေရာကိုဆက်ခံတဲ့မဒူရိုအစိုးရရဲ့ဆွဆွဲချက်အရအမေရိကန်ရဲ့ထောက်ခံအားပေးမှုရတဲ့လက်ရာရင်အတိုက်ခံတွေကအစိုးရကိုအကြမ်းဖက်ခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြစ်တင်ပြောဆိုပါတယ်
။ Carnival ပွဲတော်ကျင်းပနေတဲ့ Bolivia နိုင်ငံမှာဒီဂီတနဲ့စီတန်းလှည့်လည်ဖျော်ဖြေနေသူတွေအပေါ်လူသွားတရားတစ်ခုကြိုးကြလို့လေးယောက်တည်ဆုံသွားပါတယ်။နိုင်ငံအရှိတောင်ပိုင်းအရူရိုမျိုးမှာစနေနေ့တုန်းကတရားကြိုးကြခဲ့တဲ့အတွက်ဖျော်ပြနေကြသူတွေရောလာရောက်ကြည့်နေကြသူတွေပါတော်တော်များများထိခိုက်ဒဏ်ရာရသွားကြပါတယ်15ယောက်ထက်မနည်းကစိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်အလှဆင်ထားတဲ့ဒီအဝတ်အစားတွေညနှဖုံးဆွတ်တွေဝတ်ပြီးတော့စီတန်းလှည့်လည်ဖျော်ပြကြတဲ့အဲ့ဒီမျိုးကကာနီဗယ်ပွဲတော်ဟာဒီကြော်ကြတဲ့ပွဲတော်တစ်ခုဖြစ်ပါတယ်ရှင်
direct from Washington, the voice of America, VOA.
ထိုင်တန်ရောက်တဲ့နေ့ကိုမဆုမြတ်မွန်နဲ့မမိုးဖြူတို့ကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားဆင်သလိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါရောင်းမယ်ရှင်။ဘင်္ဂလားပင်လယ်အော်ဒေသတွင်ကဏ္ဍစုံဤပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုကနေဦးအစီအစဉ်ဘင်းစတက်ညီလာခံကိုနေပြည်တော်မှာကျင်းပနေတာမှာဒီကနေ့မှာတော့ Benstead အစ်စ်မြင့်အရာရှိကြီးများတွေ့ဆုံဆွေးနွေးခဲ့ပါတယ်။နေပြည်တော်ကိုရောက်ရှိနေတဲ့ VOA ဝိုင်းတော်သားကိုသားညုံကိုဆက်သွယ်မေးမြန်းထားတာကိုတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ကိုသားညုံရဲ့ဒီကနေ့ဒီနေပြည်တော်မှာ Benstead ညီလာခံစတယ်ဆိုတော့အဲ့ဒီအကြောင်းလေးနည်းနည်းပြောပြပါဦးရှင်
။ဟုတ်ကဲ့ဒီနေ့ Benstead ညီလာခံသူတို့ TVC ဝေပေါ့နော်ဒီနေ့ပထမဆုံးဒီနေ့စတဲ့နေ့ကတော့သူတို့ဒီနိုင်ငံကြီးဌာနကအကြီးအကဲအရာရှိကြီးဆွေးနွေးကြတာပါ။အဓိကဖြစ်တော့သူတို့လုပ်မဲ့အစီအစဉ်တွေကိုအစီအလင်ချပြီးတော့ဆွေးနွေးတာပေါ့နော်။နောက်တစ်ခုကဒီ Benstead ညီလာခံမှာအခု TPS အစည်းအဝေးကလည်းလာမယ့်၄ရက်နေ့ကျရင်လုပ်မယ်ဆိုတော့အဲ့အစည်းအဝေးအတွက်သူတို့ကြိုပြီးတော့ပြင်ဆင်တဲ့အစည်းအဝေးပါပဲအဲ့တော့အဲ့အစည်းအဝေးမှာသူတို့ပူးတွဲကြေညာချက်ပါထုတ်မယ်ဆိုတော့ဆွေးနွေးတာရှိတယ်နောက်တစ်ခုက Benstead မှာအခုလာမယ့်ဒီအတွေ့အမှုချုပ်ရုံးအဖွဲ့ပေါ့နော်ရုံးအဖွဲ့ထားရေးဆိုတဲ့ကိစ္စဆွေးနွေးဖို့ရှိတယ်နောက်တစ်ခုကပထမဆုံးအကြိမ် Benstead ရဲ့အတွေ့အမှုချုပ်ခါဖို့ဆိုတဲ့ကိစ္စမျိုးရှိတယ်အဲ့ဒါတွေကိုသူတို့အဓိကထားပြီးတော့ဆွေးနွေးကြတာပါအဲ့တော့ဒီနေ့အကြီးတန်းရရှိတဲ့ဆွေးနွေးပွဲပြီးတော့ညပိုင်းကျရင်တော့နိုင်ငံကြီးဝန်ကြီးကဒီအကြီးတန်းရရှိတွေကိုညစာနဲ့အခမ်းအနားရှိပါတယ်။နောက်တနေ့ကနေကျရင်တော့နိုင်ငံကြီးဝန်ကြီးအဆင့်သူတို့ဆက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်။နောက်အဲ့ပြီးတော့မှအင်ကာနေကြောက်လို့ရှိရင်ထိပ်သီးပေါ့နော်ဒီ Benstead နိုင်ငံကြီးအဖွဲ့ဝင်နိုင်ငံတွေကဒီဝန်ကြီးချုပ်ဒီတမရကြီးဒီထိပ်သီးအစည်းအဝေးကိုကျင်းပကြမှာဖြစ်ပါတယ်
။ဟုတ်ကဲ့ရှင်။အဲ့တော့သူတို့ဒီကနေ့ညီလာခံမှာဆွေးနွေးမဲ့အကြောင်းအရာတွေဘာတွေဆွေးနွေးကြလဲဆိုတော့ဘယ်အကြောင်းအရာတွေဆွေးနွေးကြမယ်လို့များကိုသားညုံသိထားပါလဲ။
ဘာလို့ဆွေးနွေးကြမလဲဆိုတော့အသေးစိတ်ကတော့သူထုတ်ပြန်တာမရှိပါဘူး။ဒါပေမဲ့အများကခံမှန်းထားတဲ့အကြောင်းအရာတွေရှိပါတယ်။ဥပမာဆိုရင်တော့ Benstead မှာရှိတဲ့ဖွဲ့ဝင်နိုင်ငံတွေထဲမှာလည်းပြဿနာတော့အများရှိပါတယ်။ဥပမာ Thai ဆိုလည်းလက်ရှိ Thai နိုင်ငံကြီးတက်တဲ့ရှိတယ်။ Nepal မှာဆိုလည်း Nepal ကအခုကဝန်ကြီးချုပ်အသစ်တက်လာတယ်။ဖွဲ့စည်းပုံရေးဆွဲကိစ္စရှိတယ်။နောက်သရီးလင်္ကာမှာဆိုလည်း Tamil ကိစ္စရှိတယ်။နောက်မြန်မာနိုင်ငံကိစ္စရှိမယ်။ Bangladesh မှာလည်းနိုင်ငံကြီးတက်လာရှိတယ်။တော့ပြည်တွင်းနိုင်ငံရေးတွေနဲ့ပတ်သက်လို့ Benstead ကအာဆီယံနဲ့မဟုတ်တော့ဘလောက်ထိပြုဝင်လေးလေးဆွေးနွေးကြမလဲဆိုတာကိုအများစိတ်ဝင်ကြပါတယ်အဲ့ဒီတစ်ချက်ကအာဆီယံမှာကျတော့ချားပြည်တွင်းရေးကိုမစွတ်ဖက်ဘူးဆိုတဲ့မူရှိထားပြီးတာဒါ Benstead မှာတော့အဲ့ဒါမျိုးမရှိသေးဘူးပေါ့နော်နောက်ချက်ကတော့ဥပမာမြန်မာနဲ့ပတ်သက်လို့ဆိုရင်တော့မြန်မာ Bangladesh ရေးပိုင်းနဲ့ငင်းပွားမှုဆိုတဲ့ကိစ္စမျိုးတွေရှိတာပေါ့နော်အဲ့ကိစ္စနဲ့ပတ်သက်လို့လည်းဆွေးနွေးကြမယ်လို့ထင်ရပါတယ်အဲ့တော့တစ်ခုလုံးကတော့အဓိက Benstead ကတော့ဒီ Benstead အဖွဲ့ဝင်နိုင်ငံတွေကြားမှာဒီနီးပညာပိုင်းနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုကိုဒါကတော့နိုင်ငံတွေအားလုံးဆွေးနွေးကြမယ်နောက်တနိုင်ငံချင်းဆွေးနွေးမယ်ဒီ bilateral စီးပွားရေးရှိမယ် bilateral စီးပွားမှာတော့မြန်မာနဲ့ပတ်သက်လို့ကတော့မြန်မာ Bangladesh ရေးပိုင်းတဲ့ကိစ္စကိုသူတို့ဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်
။ဟုတ်ကဲ့ရှင်။အဲ့တော့ဒီ Benstead ညီလာခံကရောဘလောက်အရေးပါတဲ့အစီအဝေးလို့ကိုသားညုံပြောနိုင်ပါလဲရှင်
။ဟုတ်ကဲ့ Benstead ကတော့တဘောကတော့တကယ်တော့အဖွဲ့အစည်းအဖြစ်နုနယ်ပါလေတယ်အာဆီယံလိုအဖွဲ့အစည်းနဲ့ရှင်မယ်ဆိုရင်တော့ Benstead ကတော့အဓိကတော့ဒီတောင်အာရှနိုင်ငံတွေနဲ့ရှေ့တောင်အာရှနိုင်ငံတွေကြားမှာပေါင်းကူးပေးမယ့်အဖွဲ့အစည်းအနေနဲ့သူတို့ဒီစနစ်ဒေသအတွင်းဖွဲ့စည်းတစ်ခုထူထောင်မှုအတွက်စပြီးတော့အခုမှဂျိုးပန်းစအခြေအနေပဲရှိပါသေးတယ်ဂျိုးပန်းစအခြေအနေဆိုရင်ဒီအဖွဲ့စည်းရဲ့အတွင်းမှုချုပ်ကတော့မှပထမဆုံးအကြိမ်အခုမှစပြီးတော့ရွေးချယ်ကြမှာပါဒါနဲ့လေအရေးပါတယ်ဆိုတာကတစ်ဖက်မှာတောင်အားရှကလည်းသူ့ဒေသအဖွဲ့စည်းရှိတယ်ရှေ့တောင်အားရှကလည်းသူ့ရဲ့ဒေသအတွင်းဖွဲ့စည်းရှိတယ်ဒီဒေသအတွင်းဖွဲ့စည်းနှစ်ခုကိုဘရစ်ပေါ့နော်ဟိုဘလူးဟိုသွားပြီးတော့ဆက်သွယ်ဆက်ဆက်မှုလုပ်မလဲဆိုတဲ့ကိစ္စကဒေသအတွင်းမှာစိတ်ဝင်စားစရာဖြစ်တယ်တစ်ဖက်မှာတောင်အားရှဘက်ကမှလည်းတူတက်လာတဲ့အခြေအနေရှိတယ်ဤပညာအဖြစ်နောက်ရှေ့တောင်အရှာမှာဆိုလို့ရှိရင်လည်းစီးပွားရေးကတူတက်လာတဲ့အခြေအနေရှိတော့ဒီနှစ်ရက်ကိုသူတို့ပူပေါင်းလုပ်နိုင်မလားဆိုတဲ့ဟာမျိုးစိတ်ဝင်စားမှုရှိကြတယ်ခင်ဗျအဲ့တော့ဘာလို့ပြောဒီ Benstead ကအရေးပါမှုကတော့ဒီဒေသကဲမှာရှိတဲ့ဒေသကြီးနှစ်ခုပေါ့တောင်အရှာနဲ့ရှေ့တောင်အရှာနှစ်ခုကိုပေါင်းပြီးတော့သူတို့ထားတဲ့ခါကျတော့နောက်တစ်ဖက်မှာဆိုတော့ဒီဘက်ဆုံဤပညာဖွံ့ဖြိုးရေးပူပေါင်းဆောင်ရွက်နေတဲ့စီးပွားရေးပူပေါင်းဆောင်ရွက်ဆိုတော့ဤပညာပိုင်းကစီးပွားရေးပိုင်းရကိုပူပေါင်းဆောင်ရွက်လာနိုင်မဲ့ဒေသအဖွဲ့အစည်းကြီးတစ်ခုအနေနဲ့တော့ရှင်းလာဖို့ရှိပါတယ်ဖြစ်လာဖို့ရှိပါတယ်ဒါမှမဟုတ် Benstead ကခုနကျွန်တော်ပြောလိုပဲဒေတာပြောမှဆိုရင်တော့ညှို့နေတဲ့အဖွဲ့အစည်းပဲပြောရပါလိမ့်မယ်အခုမှစပြီးတော့သူရဲ့ mechanism တွေဘယ်လိုမျိုးတိဆောက်မလဲဘယ်လိုမျိုးတွားကြမလဲဘယ်လိုမျိုးယုံနေလဲပတ်ကြမလဲဆိုတော့စပြီးတော့ဆွေးနွေးတဲ့အတေစအခြေအနေပဲရှိတယ်လို့ပြောနိုင်ပါတယ
်နေပြည်တော်မှာသတင်းရယူဖို့ရောက်ရှိနေတဲ့ကုသညုံဦးရဲ့ပြောပြချက်ပါရှင်ဘင်္ဂလားပင်လယ်အော်ဒေတာရင်းကဏ္ဍစုံဤပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုကနေဦးစီစဉ် Benstead မှာဆိုရင်အဖွဲ့ဝင်9နိုင်ငံပါဝင်ပြီးတော့နိုင်ငံတစ်ခုချင်းစီကနေကဏ္ဍတွေခွဲပြီးတော့ဥဆောင်လုပ်ကိုင်နေတာဖြစ်ပါတယ် ဒီအဖွဲ့မှာဆိုရင်မြန်မာနိုင်ငံရဲ့အခမ်းကဏ္ဍကတော့စွန့်ရင်ကဏ္ဍပူးပေါင်းဆောင်ရွက်ရေးနဲ့လေယာကဏ္ဍပူးပေါင်းဆောင်ရွက်ရေးတို့ကိုဦးဆောင်နေတာဖြစ်ပါတယ်လို့မြန်မာနိုင်ငံစီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနရဲ့သတင်းစာမျက်နှာမှာဖော်ပြထားပါတယ်ရှင်။အခုကတော့ဒီလကုံမှာစတင်ကောက်ယူတော့မယ်ပြည်လုံးကျွတ်သကောင်စီရင်ကောက်ယူရေးနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ပြပေးမှာပါ။မြန်မာနိုင်ငံမှာဒီလကုံမတ်လ30ရက်နေ့ကစလို့ဧပြီလ10ရက်နေ့အထိသကောင်စီရင်ကောက်ယူတော့မှာဖြစ်ပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့သကောင်စီရင်ကောက်ယူတာနဲ့ပတ်သက်ပြီးမျိုးနွယ်စုအမည်သတ်မှတ်မှုအတွေ့တိုင်းရင်းသားလူမျိုးစုတွေဘက်ကကန့်ကွက်မှုအငြင်းပွားမှုတွေရှိပါတယ်။မတ်လ10ရက်နေ့ကမြန်မာနိုင်ငံမှာ2014ခုနှစ်ပြည်လုံးကျွတ်လူဦးရေနဲ့အိမ်အကြောင်းအရာသကောင်စီရင်ကောက်ယူမှုကိုသမရနဲ့အတူဒုတိယသမရနှစ်ဦးကိုတိုင်တက်ရောက်ပြီးအခမ်းအနားနဲ့ဖွင့်လှစ်ပြီးတော့စတင်လိုက်ပြီးလည်းဖြစ်ပါတယ်။အကြောင်းဆောင်ကိုတော့မတ်စုမွန်ကတင်ပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ဒါဟာနှစ်ပေါင်း30အတွင်းပထမဦးဆုံးအကြိမ်သကောင်စင်းကောက်ယူမယ့်အစီအစဉ်လည်းဖြစ်ပါတယ်။ဒီသကောင်စင်းကောက်ယူမှုနဲ့ပတ်သက်ပြီးတရားဝင်အစည်းအဝေးစတင်လှုပ်ဆောင်တော့မှာဖြစ်တယ်လို့တိုင်းရင်းသားအဖွဲ့အစည်းတွေနဲ့အစိုးရတာဝန်ရှိသူတွေကြားဂျောင်းဝင်ကူညီဆောင်ရွက်ပေးနေတဲ့မြန်မာညီညွတ်ရေးစင်တာကဦးညိုအောင်မြင့်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဂျောင်းဝင်အစည်းအဝေးကဒီနေ့မှစမှာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးမှာတော့အဓိကအဖြစ်ဒီတိုင်းရင်းသားတွေရဲ့စိုးရိမ်ပူပန်မှုအခက်အခဲတွေများရှိသွားနိုင်မလားအဲ့ဒါကဒီအလားဒီထဲမှာမရှိတဲ့အတွက်စီးရင်ထဲမှာမပါတော့ဘူးဆိုတဲ့ဟာမဟုတ်ပါဘူး။လောဆယ်လက်ရှိမြန်မာနိုင်ငံမှာဒီတင်းနေတိုင်းကြားတဲ့ဒီဗန္ဓမာလို့ကုလသမဂ္ဂလူတွေကလွဲလို့ပေါ့နော်။ကျန်တဲ့လူတွေကဒီတိုင်းဒီဘက်မှာသူတို့ဘလူနေနေရလဲဆိုတဲ့စဉ်းစားရအထောက်အထားတွေလိုအပ်ပါတယ်။ဒါမှသာလေနိုင်ငံတော်အစိုးရအနေနဲ့ဘာတွေလုပ်ပေးနိုင်မလဲဆိုတဲ့ဟာတွေရှိပါတယ်။တိုင်းလားဒီစိုးရိမ်ချက်ကိုလည်းကျွန်တော်နားလည်ပါတယ်အဲ့ဒါတော့အဓိကနိုင်ငံရေးအရာရှိပါတယ်ဒါပေမဲ့ဒီအတွက်ကိုလည်းဒီသမားအနေနဲ့ရောဝင်းကြီးဦးခင်အနေနဲ့ရောဒါကိုပူပန်မှုမရှိအောင်ဒါတွေကဘာမှ impact ရှိလာမယ်မဟုတ်ပါဘူးဒါကိုကြည်ရဲတဲ့နယ်လည်းကောက်တာလည်းမဟုတ်ဘူးတိုင်းသားတွေကိုခက်ခဲဖြစ်အောင်လည်းလုပ်တာလည်းမဟုတ်ဘူးကျွန်တော်ဘာသာလူမျိုးပေါ့နော်စိုက်တဲ့စီဟာတွေအတွက်လည်းမဟုတ်ပါဘူးအဓိကတော့တိုင်းပြည်ရဲ့စီးပွားရေးပုံမျိုးမှုအတွက်ကသကောင်စင်းကမရှိမဖြစ်လိုအပ်ပါတယ်
မတ်လအကုန်မှာစတင်မဲ့သကောင်စီရင်ကောက်ယူမှုအစီအစဉ်မှာချင်းလူမျိုးတွေရဲ့ဆန္ဒမပါပဲမျိုးနွယ်စုတွေကို53ခုအထိခွဲခြားထားတာနဲ့အစိုးရပြုစုထားတဲ့မျိုးနွယ်စုအမည်တွေကမမှန်ကန်ဘူးဆိုပြီးချင်းမျိုးသားတပ်ဦးကကန့်ကွက်တယ်လို့ပဲနာဂလူမျိုးရဲ့အမည်ကိုချင်းလူမျိုးအောက်မှာမထည့်သွင်းဖို့နဲ့နာဂတိုင်းရင်းသားမျိုးနွယ်စု5မျိုးရဲ့အမည်ကိုတီးခြားဖော်ပြပေးဖို့နာဂရိုးရာယဉ်ကျေးမှုဗဟိုကော်မတီကကန့်ကွက်ပြောဆိုခဲ့ပါတယ်အလားတူလားဟုလူမျိုးတွေကိုရှမ်းမြို့နယ်စုအောက်ထည့်သွင်းပြီးတော့သကောင်စီရင်ကောက်ယူမှုကိုသဘောမတူကြောင်းကန့်ကွက်ခဲ့ပြီးတော့လားဟုလူမျိုးကိုလူမျိုးတစ်မျိုးတီးတန့်ထည့်သွင်းသတ်မှတ်ပေးဖို့ကိုလည်းလားဟုဒီမိုကရက်တစ်ကတောင်းဆိုခဲ့ပါတယ်ဒီလိုမျိုး2014ခုနှစ်သကောင်စီရင်ကောက်ယူမှုမှာအသုံးပြုမဲ့ကုတ်အမှတ်သားတွေသတ်မှတ်တဲ့နေရာမှာမျိုးနယ်စုအမည်မှားရင်းတာပါဝင်တဲ့မျိုးနွယ်စုအမည်စရင်းတွေကြန့်ရှိနေတာမျိုးနွယ်စုတစ်ခုတည်းကိုဒေသန္တရအခေါ်ဝေါ်နဲ့နှစ်ကြိမ်သုံးကြိမ်ပြန်ပြီးတော့ဖော်ပြတာတွေကြောင့်တပ်ဆိုင်ရာတိုင်းရင်းသားမျိုးနွယ်စုအချင်းချင်းကြားစိတ်ဝမ်းကွဲပြားမှုတွေဖြစ်ပေါ်စေနိုင်တာကြောင့်ဒီကိစ္စတွေကိုဖြေရှင်းပြီးမှသာသကောင်စင်းရင်ကောက်ယူဖို့အတွက်တိုင်းရင်းသားလူမှုအခြေပြုအဖွဲ့အစည်းတွေကတောင်းဆိုခဲ့ကြပါတယ်ဒီလိုမျိုးမျိုးနွယ်စုတတ်မှတ်မှုတွေနဲ့ပတ်သက်ပြီးတိုင်းရင်းသားတချို့ကကန့်ကွက်ကြောင်းပြောဆိုနေမှုတွေဖြစ်လာတဲ့အတွက်ဒီလိုအခြေအနေဟာမတည်ငြိမ်နိုင်သေးတဲ့တိုင်းရင်းဒေသတွေမှာပြည်ပခါတွေပိုဖြစ်လာနိုင်စေပြီးတော့စစ်မှန်တဲ့နိုင်ငံရေးဆွေးနွေးမှုတွေလုပ်ပြီးတဲ့နောက်နိုင်ငံတည်ငြိမ်အေးချမ်းမှသာစနစ်တကျလှုပ်ဆောင်သင့်တယ်လို့လည်းမြမရေးလှုပ်ရှားသူဇိုရာဖန်ကထောက်ပြဝေဖန်ပါတယ
်မျိုးနွယ်စုကောင်းဆောင်တည်တဲ့ပေါ့နော်ဒီအခွင့်အရေးတွေရဲ့ကောင်းဆောင်တွေရဲ့ကံကမှုမှနှစ်နိုင်တိုင်ပင်မှုမရှိပဲနဲ့အစိုးရဘက်ကသူတို့တိုင်းရင်းသားလူမျိုးစုတွေရဲ့အထက်တမပဋိပက္ခတွေဖြစ်လာနိုင်မှုကအများကြီးအလားလာရှိပါတယ်အဲ့ဒါကြောင့်ကျမတို့ဘက်ကစိုးရိမ်နေတာလည်းဖြစ်ပါတယ်အဓိကအဖြစ်ဒီတိုင်းရင်းသားနယ်မြေတွေမှာခုတ်တေနာမည်တွေသုံးတဲ့ချိန်မှာမှားရွေးတဲ့အများကြီးရှိပါတယ်ချင်းပြင်းနယ်မှာဖြစ်သလိုကချင်းပြင်းနယ်မှာရောကရင်ပြင်းနယ်မှာရောကရင်ပြင်းနယ်ရှမ်းပြင်းနယ်စသီးပေါ့နော်အဲ့ဒါကြောင့်ကျမတို့မြန်မာကသကောင်စီရင်ကောက်တဲ့ဟာကခုလိုလိုစေအချိန်မတန်သေးဘူးလို့ကျမတို့မြင်ပါတယ
်သကောင်စီရင်ကောက်ယူတဲ့အခါမှာအစိုးရကတတ်မှတ်ထားတဲ့တိုင်းရင်းသားလူမျိုးနွယ်စုတတ်မှတ်မှုတွေနဲ့တိုင်းရင်းသားတွေကြားဘာသာတကားအခက်အခဲတွေနဲ့ဒေသအခေါ်အဝေါ်တွေကွဲပြားမှုရှိနေတာပါမြန်မာနိုင်ငံထဲမှာသကောင်စီရင်ကောက်ယူမဲ့အစီအစဉ်ဟာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အထူးအရေးပါတဲ့အချိန်မှာ တင်းမာမှုတွေတိုးလာစေမဲ့အနေရရှိတယ်လို့လည်းအပြည်ပြည်ဆိုင်ရာပြည်ပခါလေ့လာရေးအဖွဲ့ ICG ကသတိပေးထားပါတယ်မြန်မာနိုင်ငံမှာနောက်ဆုံးသကောင်စင်းရဲကောက်ယူခဲ့တာကတော့ဆီအာနာရှင်ဟောင်းဗိုလ်ချုပ်နေဝင်လက်ထက်1983ခုနှစ်ကဖြစ်ပြီးတော့ထိုစဉ်တုန်းကလူမျိုးနွယ်စု135မျိုးဖြစ်ပြီးလူဦးရေက35တန်းကျော်ရှိခဲ့ပါတယ်အခုဒီချိန်2014ခုနှစ်သကောင်စင်းရဲကောက်ယူရမှာတော့မြန်မာနိုင်ငံရဲ့လူဦးရေဟာတန်း60ကျော်လိမ့်မယ်လို့လည်းအစိုးရကခန့်မှန်းထားပါတယ်ရှင်
မဆုမုံပြောပြခဲ့တာပါအခုကတော့လာမယ့်အင်္ဂါနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာကိုမိတ်ဆက်ပေးခြင်းပါတယ
်ဟုတ်ကဲ့ခင်ဗျာမြန်မာနိုင်ငံအတွင်းကျန်းမာရေးပညာရေးလူမှုရေးစတဲ့ကဏ္ဍတွေမှာလာရောက်ကူညီလှုပ်ဆောင်ပေးနေတဲ့နိုင်ငံတကာ NGO အဖွဲ့အစည်းတွေရဲ့ရေးပါမှုဟာဘလောက်ရှိပါသလဲMSF ကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရတာဝန်ရှိသူတွေပြောသလိုနိုင်ငံတကာ NGO အဖွဲ့အစည်းတွေဘက်ကစည်းကမ်းသတ်မှတ်ချက်တွေချိုးဖောက်မှုတွေကိုသောရရှင်တွေအမြင်တွေ့ကြားသိကြပါသလားနိုင်ငံတကာ NGO အဖွဲ့အစည်းတွေပေါ်သောရရှင်တွေရဲ့အမြင်ကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါဆွေးနွေးလို့ရတဲ့သောရရှင်တွေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ VO မြန်မာပိုင်းရဲ့ဖုန်းနံပါတ်က0932383554ဖြစ်ပြီး fax နံပါတ်ကတော့0932383555နဲ့ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ဓာတ်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့တဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီး mp3 အသံဖိုင်နဲ့ပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုကတော့နိုင်ငံတကာသတင်းဆောင်ပါတပုတ်ကိုတင်ပြပေးကြပါမယ်ဟောင်ကောင်မှာအလေးချိန်ကုဗတန်ချိန်30ကျော်ရှိတဲ့စင်ဆွဲတွေကိုဖျက်ဆီးဖို့စီစဉ်ထားပါတယ်စင်ဆွဲအသုံးပြုတဲ့ယဉ်ကျေးမှုအမြင့်တွယ်နေတဲ့အာရှဒေသမှာအခုလိုမျိုးစင်ဆွဲတွေကိုဖျက်ဆီးဖို့လှုပ်တာနဲ့ပတ်သက်ပြီးတော့ကြိုးဆိုတယ်လို့အာဖရိကတော်ရိုင်းတိရိစ္ဆာန်များကာကွယ်စောင့်ရှောက်ရေးဖောင်ဒေးရှင်းကပြောလိုက်ပါတယ်ပြည်ဝေးသတင်းထောက်ဂျိုရီကာပွေယာရဲ့သတင်းပြပုတ်ချက်ကိုကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင်
။စင်ဆွဲတွေကိုဖျက်ဆီးဖို့ဆုံးဖြတ်ချက်ကိုဟောင်ကောင်ရဲ့လေယာဉ်နဲ့ရေရွက်ပစ္စည်းထိန်းသိမ်းစောင့်ရှောက်ရေးဌာနကရှားပါတိရိစ္ဆာန်မျိုးစိတ်များအကြံပေးကော်မတီကချမှတ်ခဲ့တာဖြစ်ပါတယ်။စင်ဆွဲပမာဏအလွန်များတဲ့အတွက်ကြောင့်အဲ့ဒီစင်ဆွဲတွေကိုတတုပ်ပြီးတတုပ်အစင်းနဲ့ခွဲပြီးဖျက်ဆီးသွားမှာဖြစ်ပါတယ်။တိမ်မကြသေးခင်တုန်းကတော့အမေရိကန်နဲ့တရုတ်နိုင်ငံတွေမှာစင်ဆွဲတွေကိုခြေမွဖျက်ဆီးပစ်ခဲ့ပါတယ်။ဒါပေမဲ့ဟောင်ကောင်မှာဖျက်ဆီးမဲ့စင်ဆွဲပမာဏကအမေရိကန်နဲ့တရုတ်နိုင်ငံတွေမှာထပ်ပို့ပြီးတော့များတဲ့အတွက်ခြေမော့ဖြက်စည်းရင်အစနာအသေးလေးတွေကိုပြန်ရောင်းတာတွေဖြစ်မှာစိုးရိမ်တဲ့အတွက်ပြန်မရောင်းနိုင်အောင်ခြေမော့ဖြက်စည်းတာတွေမလုပ်ပဲပြာကျတဲ့အထိမီးရှို့ဖြက်စည်းသွားမှာဖြစ်ပါတယ်အကြောင်းချက်အတော်များများကြောင့်ဟောင်ကောင်ရဲ့ဆုံးဖြတ်ချက်ကိုသူ့အနေနဲ့ဝမ်းသာမိတယ်လို့အာဖရိကတော်ရိုင်းတိရစ္ဆာန်များကာကွယ်စောင့်ရှောက်ရေးဖောင်ဒေးရှင်းအမှုဆောင်အရာရှိချုပ်ဒေါက်တာပက်ထရစ်ဘာဂန်ကနိုင်ရိုဘီမြို့ကနေပြောပါတယ်
One, I think it shows a growing global consensus. And two, I think it shows that this is an issue that the East and the West and Africa.
တမတ်တချက်ကတကဘာလုံးတိုင်းတာနဲ့ဒီလိုမျိုးအများဆန္ဒသဘောထားတွေတိုးလာနေတယ်ဆိုတာကိုပြတယ်လို့ကျွန်တော်ထင်ပါတယ်။ဒုတိယချက်ကတော့ကဘာအရှိဘက်ချမ်းအနောက်ဘက်ချမ်းနဲ့အာဖရိကနိုင်ငံတွေအနေနဲ့ဒီပြဿနာကိုအတူတကွလက်တွေ့လှုပ်ဆောင်နိုင်တယ်ဆိုတာကိုပြသလိုက်တယ်လို့ထင်ပါတယ်။
စင်ဆွဲပမာဏဘလောက်ဖျက်ဆီးတယ်ဆိုတာအပြင်ဘယ်မှာဖျက်ဆီးတယ်ဆိုတာကလည်းအရေးပါတယ်လို့ဒေါက်တာဘာဂင်ကပြောပါတယ
် It's believed that Hong Kong is probably the single largest transit point for ivory. So if you think about the fact that the United States just ordered about 6 tons
စင်ဆွဲတွေကိုဟောင်ကောင်ကနေတဆင့်တခြားနေရာတွေကိုပို့နေတာဖြစ်ပြီးဟောင်ကောင်ဟာစင်ဆွဲတွေအများဆုံးတင်ပို့နေတဲ့တခုတည်းသောနေရာဖြစ်ကောင်းဖြစ်နိုင်တယ်လို့ယူဆရပါတယ်အမေရိကန်နိုင်ငံကစင်ဆွဲပမာဏ6တန်ဖျက်ဆီးပြီးဟောင်ကောင်က33တန်ကျော်ဖျက်ဆီးတယ်ဆိုတဲ့အချက်ကိုစဉ်းစားကြည့်မယ်ဆိုရင်သူတို့စီမှာပမာဏဘယ်လောက်များတယ်အချိန်တော်ကြာကလေးကဒါမျိုးတွေရှိလာခဲ့တယ်ဆိုတော့ကိုပြနေတာပါ
1980နဲ့80ပြည့်လွန်နှစ်တွေကအခုလိုမျိုးတော်ရန်တရိတ်ဆန်တွေကိုတရားမဝင်တပ်ဖြတ်တဲ့ပြဿနာကြီးဖြစ်ခဲ့ဘူးတယ်လို့ဒေါက်တာဘာဂင်ကပြောပါတယ်အမေရိကန်နဲ့တခြားဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေကလူအတော်များများဟာစင်စွယ်နဲ့လှုပ်တဲ့လက်ဝတ်ရည်နာတွေကိုဝယ်ယူတာတွေရှိခဲ့ပါတယ်ဒီလိုလက်ဝတ်ရည်နာတွေလှုပ်ဖို့အတွက်တရိတ်ဆန်တွေထောင်ထဲချပြီးတည်ဆုံးခဲ့ရတယ်ဆိုတာကိုလူတွေသိအောင်ပညာပေးတဲ့လှုပ်ရှားမှုစတင်လာခဲ့တာကိုလည်းသူကပြောပြပါဗါးအဲ့ဒီလှုပ်ရှားမှုကတော့စင်ဆွဲတွေဟာစင်တွေအတွက်ပဲဖြစ်ရမယ်ဆိုတဲ့လှုပ်ရှားမှုပ
ါ I remember a big ad we had in the New York Times it said today in America someone will kill an elephant for
New York Times သတင်းစာမှာပါတဲ့ကြော်ညာတစ်ခုကိုကျွန်တော်မှတ်မိနေတယ်အဲ့ဒီမှာ ဒီကနေ့အမေရိကန်မှာလက်ကောက်ဝတ်ဖို့အတွက်တစုံတစ်ယောက်ကစင်တွေကိုတတ်ပါလိမ့်မယ်တဲ့ဒီလိုလူလူကိုပညာပေးလိုက်တဲ့အတွက်ကြီးမားတဲ့အပြောင်းအလဲတွေရလာခဲ့ပြီးအခုဆိုရင်စင်စွဲတွေကိုအသုံးပြုရတာအတော့ကိုမနှိပ်တော့သလိုနိုင်ငံရေးရလေမှန်မှန်နဲ့လှုပ်ရဖြစ်လာနေပါတယ
်အဲ့လိုမျိုးပညာပေးလုံဆောင်မှုတွေဟာအာရှတိုက်မှာမဖြစ်ခဲ့ဘူးလို့အာဖရိကတော်ရိုင်းတိရစ္ဆာန်များတိုင်းသိန်းစောင့်ရှောက်ရေးဖောင်ဒေးရှင်းအကြီးအကဲကဆိုပါတယ
် Most of humanity was in Asia and we believe most of the market for ivory is now in Asia the same movement has to occur we need to reach out to the public
ကမ္ဘာလူကြီးအများစုကအာရှတိုက်မှာနေကြတာဖြစ်ပြီးစင်စွဲဈေးကွက်အများစုကအာရှမှာရှိနေတယ်လို့ကျွန်တော်တို့ထင်တယ်အရင်တော့ကလှုပ်ရှားမှုနဲ့လားသဏ္ဍာန်တူတဲ့လှုပ်ရှားမှုတွေပေါ်လာရပါလိမ့်မယ်။တရုတ်၊ဟောင်ကောင်၊ဗီယက်နမ်နဲ့ထိုင်းနိုင်ငံကလူလူတွေအထူးသဖြင့်လူငယ်မျိုးဆက်တွေကိုကျွန်တော်တို့ပညာပေးနိုင်ဖို့လိုပါတယ်။ဒီလိုမျိုးတော်ရိုင်းတရိတ်ဆန်တွေကိုတပ်ဖြတ်တာကနေစိုးရွားတဲ့ပျက်စီးဆုံးရှုံးမှုတွေဖြစ်စေတယ်ဆိုတာကိုသူတို့နားလည်အောင်ကူညီသွားရပါလိမ့်မယ်
။အမေရိကန်ပြည်ထောင်စုကုလသမဂ္ဂ Clinton Foundation နဲ့တခြားအဖွဲ့တွေကလည်းဒီလိုမျိုးတရားမဝင်တပ်ဖြတ်နေတဲ့သူတွေကိုနိုင်နေတဲ့လှုပ်ရှားမှုအသစ်တွေကိုစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။တဘာဝတော်ရန်ဥယင်တွေကိုကာကွယ်စောင့်ရှောက်ရတဲ့သူအတော်များများဟာလေ့ကျင့်မှုတွေလုံလုံလောက်လောက်မရရှိသလိုလက်နက်ပစ္စည်းကိရိယာတွေလည်းအပြည့်အစုံမရှိကြပါဘူး။ဒါပြင်အဲ့လိုတော်ရန်တရိတ်ဆန်တွေကိုတရားမဝင်တပ်ဖြတ်မှုတွေကနေရတဲ့ပတ်စံတွေဟာအကြမ်းဖက်တဲ့အဖွဲ့တွေကိုရောက်သွားနိုင်တယ်ဆိုပြီးတော့စိုးရိမ်မှုတွေလည်းရှိနေပါတယ်။တရားမဝင်တပ်ဖြတ်နေတာတွေနဲ့အဲ့ဒါရဲ့အကျိုးဆက်တွေကိုတကဘာလုံးအတိုင်းအတာနဲ့လင်းလင်းမြန်မြန်ပြန့်နှံ့သွားအောင်1980နဲ့80ပြည့်လွန်နှစ်ကာလလှုပ်ရှားမှုတွေအတွင်းမှာမပေါ်ခဲ့တဲ့အင်တာနက်လူမှုကွန်ရက်မီဒီယာတွေကိုအသုံးပြုပြီးတော့အကူအညီပေးနိုင်တယ်လို့ဒေါက်တာဘာဂင်ကပြောပါတယ်ခင်ဗျာ
။ကိုရန်နိုင်တင်ပြခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအစီအစဉ်ဒီမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုချက်နေသေးတဲ့အချိန်တွင်မှာသတင်းအချင်းချုပ်ကိုမဆုမြတ်မုံကတလှည့်ကြီးညာပေးပါမယ်ရှင်
။ယူကရိန်းနိုင်ငံတောင်ပိုင်းခရိုင်းမီးယားဒေသမှာတပ်တွေဖြန့်ချထားဖို့အတွက်ရုရှားလွှတ်တော်ကခွင့်ပြုလိုက်ပြီးတဲ့နောက်မှာယူကရိန်းကဒီအရန်တပ်သားတွေကိုဆင့်ခေါ်လိုက်ပါတယ်။ယူကရိန်းနိုင်ငံရဲ့လုံခြုံရေးနဲ့ပိုင်နက်တည်ထောင်ခံမြဲရေးကိုကာကွယ်ဖို့အတွက်အခုလိုဆောင်ရွက်တာဖြစ်တယ်လို့ယူကရိန်းထိပ်တန်းလုံခြုံရေးတာဝန်ရှိသူကပြောပါတယ်။ယူကရိန်းရဲ့အနာဂတ်အတွက်ယူကရိန်းပြည်သူတွေရဲ့ဆုံးဖြတ်ပိုင်ခွင့်အပေါ်မှာ NATO အဖွဲ့ကထောက်ခံတယ်လို့ NATO အဖွဲ့တွင်မှူးချုပ် Anders von Rasmussen ကလည်းဒီကနေ့ပြောလိုက်ပါတယ်။ဘင်္ဂလားပင်လယ်အော်ဒေတာရင်းကဏ္ဍဆောင်နည်းပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာ BIMSTEC စီးပွားရေးကိုဒီကနေ့နေပြည်တော်မှာတာဝန်ရှိသူတွေစတင်ကျင်းပပါတယ်။ BIMSTEC အဖွဲ့အတွက်ပထမဆုံးအကြိမ်အတွေ့အကြုံမှူးချုပ်ကိုရွေးချယ်ပြီးတော့ဒီအတွေ့အကြုံမှူးချုပ်ရောအဖွဲ့ထားနိုင်ရေးကိစ္စကိုအဓိကထားဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရတဲ့အကြောင်းနေပြည်တော်မှာရောက်နေတဲ့ VOA မြန်မာပိုင်းသတင်းတောက်ကပြောပါရယ် BIMSTEC အဖွဲ့နိုင်ငံသားရေးဝန်ကြီးအဆင့်ဆွေးနွေးပွဲတွေကိုတော့တနင်္လာနေ့မှာကျင်းပပါလိမ့်မယ်မတ်လ၄ရက်နေ့အင်္ဂါနေ့ကျရင်တော့ဒီအဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲကိုကျင်းပမှာဖြစ်ပါရယ်မြန်မာ၊ထိုင်း၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊သီရီလင်္ကာ၊ဘူတန်နဲ့နီပေါ်စတဲ့အဖွဲ့ဝင်ခုနှစ်နိုင်ငံပါဝင်တဲ့ BIMSTEC အဖွဲ့မှာလက်ရှိမြန်မာနိုင်ငံကဒီ2009ခုနှစ်တုန်းကအလှည့်ကျဥက္ကဋ္ဌတာဝန်ယူခဲ့ပြီးတော့အခုကျမှဒီအင်ရှင်နိုင်ငံအဖြစ်နဲ့စီဝေးပွဲကိုလက်ခံကျင်းပတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာတော့ပြီးခဲ့တဲ့လကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာမဲပေးပွဲပြက်ခဲ့ပြီးတော့ခရိုင်၅ခုမှရွေးကောက်ပွဲတွေဒီကနေ့ပြန်ပြီးတော့လုပ်ခဲ့တာမှာငြိမ်းချမ်းချမ်းပဲမဲယုံတွေကိုဖွင့်နိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။နောက်တကြော့မဲပေးပွဲလှုပ်ဖို့လိုတဲ့တခြားခရိုင်တွေမှာလည်းနောက်ပိုင်းပြန်ပြီးတော့ရွေးကောက်ပွဲတွေကိုပြုလုပ်ဖို့ရှိပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်စုမြတ်မုံချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မနန္ဒာချမ်းဖြစ်ပါတယ်ရှင်။အင်ဂျင်နီယာကတော့မိုဟာမက်ဆူလေဘီဖြစ်ပါတယ်။ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19 25ရုပ်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.